မြန်မာဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမှုအစီအစဉ်မရှိကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားကြောင်းဂျပန်အခြေစိုက်နီကီသတင်းမှရေးသားထားပါတယ်။2023ခုနှစ်ဩဂုတ်လမှာကျင်းပမှုရှိတဲ့ရွေးကောက်ပွဲကာလအထိ NLD ပါတီကိုဖျက်သိမ်းမှုအစီအစဉ်မရှိကြောင်းပါတီကိုဖျက်သိမ်းရေးမသိမ်းရေးဟာရွေးကောက်ပွဲကော်မရှင်ရဲ့ကိစ္စသာဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ခြင်းမပြိုင်ခြင်းဟာလည်းNLD ပါတီကသာဆုံးဖြတ်ရမှာဖြစ်ကြောင်းသူတို့သတင်းဌာနနဲ့ပြုလုပ်တဲ့မင်းမြန်ကမ်းမှာဗိုလ်ချုပ်ဇော်မင်းထွန်းကပြောကြားခဲ့တာကိုကိုကာပီနီကီသတင်းမှာရေးသားထားပါတယ်ဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းလိုက်တဲ့စစ်ကောင်စီကရွေးကောက်ပွဲကော်မရှင်ကိုပြန်လည်ဖွဲ့စည်းပြီးနိုင်ငံရေးပါတီတချို့နဲ့မနစ်မေလကတွေ့ဆုံခဲ့ပါတယ်2020ရွေးကောက်ပွဲမှာမဲအပြတ်အထအနိုင်ရလိုက်တဲ့ NLD ပါတီဟာရွေးကောက်ပွဲအတွင်းမဲမတမာမှုတွေပြုလုပ်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ NLD ပါတီကိုဖျက်သိမ်းကောင်းဖျက်သိမ်းမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ကပြောထားပါတယ်နိုင်ငံရေးပါတီတွေရဲ့ငွေကြေးစည်းစရာတွေကိုစစ်ဆင်နေပြီး NLD ပါတီကိုတော့မစစ်ရသေးဘူးလို့ကော်မရှင်ကပြောပါတယ်